တိုင်းသားလက်နက်ကင်ပဋိပက္ခကိုအပြေရှာရေးအတွက်နှစ်ဖက်တို့ယုံကြည်မှုတည်ဆောက်ဖို့တရုတ်ဘက်ကတိုက်တွန်းသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပေါင်းကူးတံတားအဖြစ်ဆက်ပြီးပါဝင်ဆောင်ရွက်သွားဖို့လည်းပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရအထူးကိုယ်စားလှယ်နဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့တီးခြားစီတွေ့ဆုံပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုတော့မတ်တရင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ဆွန်ကွန်ရှန်နဲ့နိုင်ငံတော်အထိုင်မင်္ဂပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးမြမငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးပါတယ်။မြမငင်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကဆက်ပြီးပံ့ပိုးသွားမယ့်အကြောင်းတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကအလေးထားပြောဆိုခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စိရာက VOA ကိုပြောပါတယ
်။ကျွန်တော်ရဲ့ညီငယ်ရေးလုပ်ငန်းစဉ်မှာတရုတ်ကနေပြီးဝင်ပြီးတော့ဖြစ်နေတယ်။ပါဝင်ပတ်သက်နေနေတာရှိတယ်။သူတို့ကပံ့ပိုးတော့ဘူးနော်ဒီထောက်ခံအားပေးတဲ့ဆိုနေတာမျိုးလေပေါ့လေ။အဲ့တော့ဒီအဲ့ဒါလေးတွေကိုဆက်ပြီးတော့သူတို့နေဆက်ထောက်ခံအားပေးမှာဆိုကြအောင်ပြောရသဘော
။တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆွန်ကော်ရှန်ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းညီချင်းရေးကိစ္စဆွေးနွေးခဲ့တာပါ။တမတော်ဘက်ကအလုံးပါဝင်ရေးကိုလိုလားတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆွေးနွေးပွဲမှာပြောပါတယ်။တနိုင်ငံလုံးအပြစ်ခတ်ရဲဆေးရေးစာချုပ် NCA ကိုလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်တွေဟာနိုင်ငံရေးအရာဆွေးနွေးပြီးနိုင်ငံရေးအခွင့်အရေးအလုံးတောင်းဆိုလိုပေမဲ့လက်နက်ကိုင်လမ်းစဉ်ကိုဆွဲကင်ထားလိုတာဖြစ်တဲ့အကြောင်းလဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထပ်လောင်းပြောဆိုထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြင်းချမ်းစီလိုတဲ့တရုတ်ရဲ့လိုလားချက်ကိုလည်းနားလည်တယ်လို့ထပ်လောင်းပြောပါတယ်။တရုတ်နိုင်ငံအခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်ဘက်ကမြန်မာငင်းချင်းရေးအပေါ်ပုံပြီးတိုက်တွန်းတွန်းဖြစ်လာခဲ့တဲ့အပေါ်မှာအခုလိုသုံးသပ်ပါတယ
်ဘူလော့ကလည်းဟိုဝါနယ်ကိစ္စတို့နော် UNFC တို့ဘာတို့ညာတို့ချုပ်ချက်ခတ်လာတာဆိုတော့သူတို့လည်းနည်းနည်းစိတ်ပူလာတယ်နဲ့တူပါတယ်အဲ့ဒီငင်းချမ်းရေးအတွက်နည်းနည်းလောလာကြတယ်တင်တယ်နောက်တစ်ခုကလည်းအခုကဗမာပြည်တစ်ခုပဲကျန်တာဖြစ်တာဦးနော်တရုတ်ကဒီပိုလန်မှာလုပ်ငန်းတွေကတောက်လျှောက်ဆက်ဖို့ရှိနေတယ်လေဟိုတလောကကျမတို့ဒီမှာခွင့်မင်းနဲ့ကိုယ်ကျိုးနဲ့ဆက်တဲ့တရားဖွင့်ပွဲနေ့တုန်းကတောင်ပြောနေတယ်ဗမာပြည်ကနေပြီးအဲတရုတ်ပြည်ကနေဗမာပြည်ထဲကိုမြေစာလန်းနှစ်လန်းဖောက်မယ်တလန်းကရွှေလီယာဖြတ်မယ်တလန်းကချင်းရွှေဟောပေါ့နော်ကိုကံဘက်ကဖြတ်မယ်ဆိုပြီးတော့ပြောတန်ကြားရတယ်
ငင်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နိုင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေအစိုးရနဲ့တပ်မတော်တို့ကြားမကြာခဏတွေ့ဆုံဆွေးနွေးကြဖို့တိုင်းရင်းသားလက်နက်ကိုင်တွေကိုတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ကိုယ်စားလှယ်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံစဉ်မှာပြောပါတယ်တပ်မတော်ရဲ့အခန့်ကဏ္ဍအပေါ်တရုတ်ဘက်ကတိုက်တွန်းနိုင်တဲ့အခြေအနေရှိပါသလားဆိုတာကိုတော့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်ဒေါက်လျှောက်ကတော့ဟိုနာဝတနာဖာခစ်တလျှောက်တော့ဟိုတရုတ်ကไอ้สัตว์ตีปอมมาตลอดบลูก็มันติยุกไอ้สัตว์ปอมมาตะซงเตียเปียวอาสัวชื่อดาเวเลยบาเปียวโลเลยสรอขะมยารุเลยตีดาเวเลยนาวตานาภาเคตรุอัตถชูฉองเกดากุละตมกะรุบารุมาติยุกกาควยปี้เกดาผิดตาอ๋อเนาะเออโหติยุกไอ้นี่นาภาเคลาอที่ดอตูอ่ะตลอดโหบลูก็มันเลยอจุเตยอมผู้ชื่อเดนอจม่าอะคูตลอตุ่ยๆนี่ดาติยุกปีอ่ะไอ้သူတန်တမန်ဒီပါတွေသွားရင်လေပိုချုံမူကြီးတန်းရွှေကိုတောင်ဝင်တွေ့တာဒီပါတွေလောက်ထတွေ့ရတယ်။ဒါကြောင့်မို့သူတို့အဆက်အဆက်တည်းတစုံတရာရှိနေမှာလေထင်တယ်
။တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆွန်ကော်ရှန်ကမကြသေးခင်ကပဲတိုင်းသားလက်နက်ကန်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့သေးတာဖြစ်ပါတယ်။တိုင်းသားလက်နက်ကန်အဖွဲ့တွေကတော့လက်နက်ကန်ပဋိပက္ခအတွင်းငင်းချမ်းတဲ့ဤကိုအသုံးပြုဖို့တပ်မတော်ကိုတိုက်တွန်းပေးပါလို့တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကိုပြောဆိုခဲ့ကြတာဖြစ်ပါတယ်ရှင်။